IOM နိုင်ငံကရှေ့ပြောင်းအခြေချနေထိုင်သူများအကူအညီအဖွဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်က Cox's Bazar ဒေသမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တမန်ရေးဆိုင်ရာအကူအညီတွေတိုးမြှင့်လှုပ်ဆောင်ပေးနေကြောင်းအဖွဲ့ပြောခွင့်ရသူ Joe Millman ကဂျနီဗာမြို့မှာပြောကြားလိုက်ပါတယ်။နိုင်ငံကရဲ့အကူအညီပံ့ပိုးမှုတွေကြောင့်အခုလိုကူညီနိုင်တာလို့ဆိုပါတယ်။အပြည့်စုံကတော့ကိုဇော်ဝင်းနိုင်တင်ပြမှာပါ
။ Britain, Sweden, America နဲ့ EU ဥရောပသမဂ္ဂတို့ရဲ့ကူညီပံ့ပိုးမှုတွေကြောင့်ကတ္တမကလက်အောက်ခံနိုင်ငံတကာရှေ့ပြောင်းအခြေချနေထိုင်သူများအဖွဲ့ IOM ဟာကောက်ဆက်စပ်စားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးပေါ်ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေအတွက်လူနာရင်အစ်စ်တွေထပ်မံပေးပို့နိုင်ခဲ့ကြောင်း IOM အဖွဲ့ရဲ့ပြောခွင့်ရ Joe Millman ကဂျနီဗာမြို့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
IOM, the UN Migration Agency, has deployed a fleet of 10 new ambulances fitted with critical medical equipment to support emergency
IOM, Kratamaka, Shripyao, Chichani, Tanginya, Kunye, Pwene, Ruinya, Dukha, Dede, Dwe, Yebo, Jamai, Songshamu, Longani, Ma, Atakku, Pyuzin, Ne, Sepi, Siri, Tatsin, Tare, Luna, Pinyi, Ate, Sezigo, Pepo, Nangyewale, Dimodo, Ineha, Bengadish, Nangya, Kossak, Bazaar, Dita, Masini, Re, Dita, Gan, Lumu, Taiwan, Dwe, Le, Atong, Chabama, Wa.
မနေ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်နဲ့မောင်တော်ဒေသတွေမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့အဲ့ဒီနောက်ဆက်တွဲအဖြစ်မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အနေနဲ့ရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးတိမ်းရှောင်သွားခဲ့ကြတာပါအချင်းတူတူအတွင်းအဲ့ဒီလောက်များပြားလာတဲ့လူတွေအလုံးအင်းနဲ့ထွက်ပြေးလာတာကြောင့်အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအဲ့ဒီလူတွေကိုထိန်းသိမ်းဆောင်ရှောက်ရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒါကြောင့်လေဒေတာတွေမှာရှိတဲ့လူနာတွေကိုတင့်တော်တဲ့ကျန်းမာရေးဌာနတွေထံအချိန်မီပို့နိုင်ရေးအတွက် IOM အနေနဲ့24နာရီပတ်လုံးကျန်းမာရေးဆောင်ရွက်မှုပေးနေကြောင်းလဲ Joe Millman ကပြောပါတယ် IOM ကလက်တလောပြုစုဆောင်ရွက်ပေးနေတဲ့ပမာဏကိုလဲ Joe Millman ကအခုလိုဆက်ပြောပါတယ
် IOM medics have carried out over 600,000 consultations with patients from the refugee
ဒေတာစကွန်ကနေအဂုတ်နောက်ပိုင်းမှာဒုက္ခသည်ပြဿနာစတင်ခဲ့တဲ့အချိန်ကစပြီးIOM ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဒုက္ခသည်တွေနဲ့ဒေသကလူနာပေါင်း6သိန်းကျော်ကိုကျန်းမာရေးဆောင်ရွက်မှုပေးခဲ့ပြီးဖြစ်ပါတယ်။အဲဒီကာလအတွင်းမှာပဲလူနာပေါင်း9000ကျော်ကိုဒုတိယအဆင့်နဲ့တတိယအဆင့်ကုသမှုတွေခိုင်နိုင်မှုဒေသတွင်းကကျန်းမာရေးဌာနတွေကိုပို့ပေးနိုင်ခဲ့ပါတယ်
။မနေ့ဩဂုတ်လနောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရောက်နေကြတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူစုစုပေါင်း100,000နီးပါးရှိနေတယ်လို့ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကခန့်မှန်းပြောဆိုနေတာပါ။ဒုညဒုက္ခသည်တွေဟာစိုးစိုးဝါးဝါအခြေအနေအောက်မှာရုန်းကန်ရပ်တည်နေရဆဲဖြစ်တာမို့ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကလည်းနောက်ထပ်အမေရိကန်ဒေါ်လာ185တန်းထပ်တိုးပြီးကူညီထောက်ပံ့သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ်။ဒီခံပြင်းနဲ့မြောက်ပိုင်းကထွက်ပြေးသွားကြတဲ့အဲ့ဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုသုံးနှုန်းတာကိုမြန်မာအစိုးရကလက်မခံပေမဲ့လည်းအဲ့ဒီဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားနားလည်မှုစာကြုံလာလက်မှတ်ထိုးပြီးဆောင်ရွက်နေတာရှိပေမဲ့ခုချိန်ထိပြန်ပို့တဲ့လုပ်ငန်းတွေကိုမစနိုင်သေးပါဘူး။ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတော့ဒုက္ခသည်တွေကိုအထမတ်နေရပြန်ခိုင်းတာမျိုးမဟုတ်ပဲဒုက္ခသည်တွေသူ့သဘောနဲ့သူပြန်လာမျိုးကိုလိုလားနေကြသလိုတကယ်လို့ပြန်ရမယ်ဆိုရင်လည်းသူတို့အတွက်ဘေးကင်းလုံခြုံမှုရှိတဲ့အခြေအနေမျိုးမြန်မာအစိုးရဘက်ကဖန်တီးပေးရမယ်လို့တိုက်တွန်းပြောဆိုနေကြတာပါ။လက်တလောနီယောမြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာလည်းရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးသွားဖို့အမေရိကန်အပါအဝင်အနောက်အုပ်စုနိုင်ငံတချို့ကပြင်ဆင်ထားကြပါတယ်ခင်ဗျာ။